င်္ဂလိပ်နိုင်ငံရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှိခါစီနာတက်တဲ့အချိန်တက်တန်းတက်ပြန်ပြီးအရွေးခံဖို့များနေချိန်မှာပဲတနင်္လာနေ့ကျင်းပတဲ့ဒီရွေးကောက်ပွဲနဲ့ဆက်နေပြီးဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေကြောင့်တိဆောင်းလာသူအရွေးတွေဟာအနည်းဆုံး18ဦးရှိနေပြီဖြစ်ပါတယ်ရွေးကောက်ပွဲကနဦးရလက်တွေ့ရအဝမ်းလိပ်ပါတီကလက်ရှိဝန်ကြီးချုပ်ခါစီနာကအပြတ်အသတ်အနိုင်ရနေတာပါဒါပေမဲ့ရွေးကောက်ပွဲမှာမဲမတော်မှမှုတွေနဲ့ချင်းချောက်မဲဆွယ်မှုတွေရှိနေတယ်လို့အတိုက်ခံတွေကဝေဖန်နေကြပါတယ်တနင်္လာရွေးကောက်ပွဲဟာပုံမှန်မဟုတ်တဲ့အတွက်ရလဒ်တွေကိုလက်မခံဖို့အတိုက်ခံခေါင်းဆောင်ကမဲဟိုဆွမ်းကတောင်းဆိုနေတာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပတဲ့နေ့မှာစစ်တပ်နဲ့တခြားလုံခြုံရေးတပ်သား6သိန်းလောက်ချထားတာပါဝင်နိုင်ငံတလွားလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ထားရှိတဲ့ကြားကနေအတိုက်ခံတဲ့လက်ရှိအာဏာပါတီကိုကြားအတန်းဖက်မှုတွေဖြစ်ပွားနေတာပါအလားရပါတီကိုထောက်ခံသူနဲ့တိုက်ခိုက်ပါတီထောက်ခံသူတွေကြားဖြစ်ပေါ်တဲ့ဒီကိယုံတွေကလည်း73ဦးတည်ဆုံးခဲ့ရတယ်လို့ရဲတပ်ခတ်မှုကြောင့်တည်ဆုံးရသူက3ဦးရှိပါတယ်။လက်နက်ကင်ဆောင်နဲ့တိုက်ခိုက်တက်ကြွဆုတ်ရှားသူ2ဦးကြောင့်တည်ဆုံးရတဲ့ရဲ2ဦးလည်းရှိပါတယ်။လက်ရှိဝန်ကြီးချုပ်ဟာစင်နာရဲ့အဓိကပြန်လည်ဖြစ်တဲ့ဝန်ကြီးချုပ်ဟာခါလီဒန်ဇီယာကတော့အဂတိလိုက်စားမှုနဲ့အကျဉ်းချခံရတာဖြစ်ပါတယ်။